ပါရှင်မခင်ဗျာအခုပြီးခဲ့တဲ့တနင်္ဘာတုန်းကဆိုရင်တရုတ်ဝန်ကြီးချုပ်မစ္စဝန်ကြားဘော်ဟာမြန်မာနိုင်ငံကိုနှစ်ရက်ကြာသွားရောက်ပြီးတဲ့နောက်ဗိုလ်ချုပ်မကြီးတန်းရွှေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အပြင်ဝန်ကြီးချုပ်ဦးသိန်းစိန်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့ဒါလိုဆွေးနွေးပွဲပြီးမြောက်သွားတဲ့နောက်ပိုင်းမှာသဘောတူညီချက်15ခုလက်မှတ်ရေးထိုးချုပ်ဆိုခဲ့ကြတယ်ဆိုတာကျွန်တော်တို့သတင်းတွေထဲမှာတွေ့ခဲ့ကြပါတယ်တရုတ်ဝန်ကြီးချုပ်ကြောင်းနေတဲ့အချိန်မှာပဲမြန်မာနိုင်ငံအနောက်ဘက်ရခိုင်ကမ်းလွန်ပင်လယ်ပြင်ကနေပြီးတရုတ်ပြည်ယူနန်ပြည်နယ်ကိုသဘာဝတန့်ငွေတဲဆောင်ပို့ပေးမဲ့ pipeline ကိုလည်းပဲစတင်ဖောက်လုပ်တဲ့စသတင်းတွေကျွန်တော်တို့တွေ့ကြရပါတယ်။တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုကျွန်တော်တို့အဓိကထားပြီးဒီနေ့သုံးသပ်ဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းဘာကလီတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာပါရဂူဘက်လေ့လာနေတဲ့ဦးမင်းစင်နဲ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်မှာအခြေချနေဆိုင်တဲ့မြန်မာအရေးလေ့လာသူဦးအောင်ကျော်စောနဲ့ထိုင်းနိုင်ငံစင်မံမျိုးအခြေဆိုင်မြန်မာအရေးလေ့လာသူဦးအောင်နိုင်တို့ကိုကျွန်တော်ဖိတ်ကြားထားပါတယ်။တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိစ္စမှာတရုတ်အစိုးရဟာအမြဲတမ်းပဲမြန်မာနိုင်ငံဘက်ကနေပြီးတော့ကာကွယ်ရပ်တည်ပေးခဲ့တယ်ဆိုတာကိုသတင်းတွေထဲမှာကျွန်တော်တို့အမြဲတမ်းပဲမြင်နေတွေ့နေကြားနေရပါတယ်။ဒါတော့တရုတ်အစိုးရဟာဘာအတွက်ကြောင့်မြန်မာစစ်အစိုးရကိုဒီလောက်ပံ့ပိုးကူညီနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ဥစွာပါမဆွေးနွေးချင်ပါတယ်။ဒါတော့တရုတ်ဝန်ကြီးချုပ်ကိုယ်တိုင်လာရောက်ပြီးတော့ဒီလိုသဘောတူညီချက်တွေလက်မှတ်ရေးထိုးရဲဆိုတာဘယ်လိုများထူးခြားချက်ရှိတယ်လဲဆိုတာဦးမင်းစင်ကစပြီးတော့သုံးသပ်ဆွေးနွေးပြပါလားခင်ဗျ။
ဟိုတရုတ်အစိုးရရဲ့နိုင်ငံရေးရာမူဝါဒပေါ့လေဒီပုံကခြုံကြည့်မယ်ဆိုရင်တော့ကိုဂျိုးကြီးရဲ့မူဝါဒကိုအဆောင်ပြေးတာများပါတယ်အမပီနဲ့ပတ်သက်ရင်တော့ဒီကိုဂျိုးကြီးရဲ့မူဝါဒမှာမှသူကလက်ငင်းသိပ်ဆန်တဲ့ရေရိုသိပ်ဆန်တဲ့ဒီကိုဂျိုးကြီးမူဝါဒကိုပို့ပြီးတော့ဆောင်ပြေးတာတွေ့ရပါတယ်အဲ့လိုဆောင်ပြေးရတဲ့အဆောင်ပြချက်တွေကတော့အဓိကအဖြစ်တော့3ခုလောက်ရှိပါတယ်အနည်းဆုံးပေါ့လေပထမဆုံးတစ်ခုကတော့ဒီတရုတ်ပြည်ကမြန်မာနိုင်ငံနဲ့ဆက်ဆံခြင်းအပြင်ဒီပြန်ပတ်ခြင်းနဲ့စီးပွားရေးအကျိုးမြတ်ဘာလို့မှမရနိုင်တဲ့အကျိုးကျေးဇူးမျိုးတွေကရတာပါ။ဥပမာ quality တွေဘာဝတောင်းွေပိုင်နိုင်လို့ဟာမျိုးဆိုရင်အိန္ဒိယတို့တောင်ကိုရီးယားတို့ကဈေးပိုပေးတာတော့မှအဲ့နိုင်ငံတွေကိုမရောမင်းနဲ့တရုတ်ကိုရောင်းတဲ့အထိတရုတ်ကအဲ့လိုအကျိုးကျေးဇူးတွေရနေတာပါ။ဒါဒါစီးပွားရေးအကျိုးကျေးဇူးတစ်ဖက်ကလည်းဒီမဟာဗျူဟာပေါ့လေစည်ရင်းနဲ့လုံခြုံရေးဆိုင်ရာအကျိုးကျေးဇူးတွေလည်းအများကြီးရှိပါတယ်။တရုတ်နိုင်ငံအနေနဲ့ကမြန်မာနိုင်ငံကိုနောက်ပြန်လဲထွက်ပေါက်ဖြစ်နေအောင်ပြုနေတာပါ။ဒီလိုမျိုးအသုံးပြုလို့ဆိုရင်တရုတ်နိုင်ငံမှာသူ့ရဲ့မဟာဗျူဟာကဘာရှိလဲဆိုတော့ဒီသမုဒ္ဒရာနှစ်ခုကိုကြီးစိုးရေးဆိုမှာရရှိပါဒီ Pacific သမုဒ္ဒရာနဲ့ကျွန်တော်တို့ဒီ India သမုဒ္ဒရာပေါ့လေအဲ့တော့ဒီ Pacific သမုဒ္ဒရာမှာတရုတ်ကကိုရီးယားဆာပြီးဆက်စားနေပါလို့ဒါပေမဲ့ဒီ India သမုဒ္ဒရာကိုဆက်ပေါက်ရဖို့ကတော့ညီမပြည်ကိုအဆုံးပြမှာဖြစ်မှာပါဒါကြောင့်မို့ဒီတရုတ်ပြည်အတွက်ကတော့ဒီမဟာဗျူဟာမျိုးဖြစ်တဲ့အကျိုးစီးပွားရေးအတွက်ညီမပြည်ကလိုအပ်ပါတယ်နောက်တစ်ခုကဘာလဲဆိုတော့ဒီတရုတ်အနေနဲ့ကဒီသူဒီစီးပွားရေးနိုင်ငံရေးအင်အားကြီးအောင်လုပ်နေတဲ့အခါမှာအထူးသဖြင့်ပေါ့လေ American အပါအဝင်အနောက်နိုင်ငံတွေကသူ့ကိုလာပြီးတော့ချင်းချုံမဲ့အရေးကိုဟန်တားနိုင်မှုတွေလိုအပ်ပါတယ်အဲ့လိုဟန်တားနိုင်မှုလိုတဲ့နေရာမှာသူ့ကိုတရုတ်ကိုဒီအင်းကြီးနိုင်ငံတွေသူတို့ကအာဆီယံနိုင်ငံတွေကနေပြီးတော့တရုတ်ဟာစီးပိုးတဲ့အင်အားကြီးနိုင်ငံအန်ဒီယရှိတဲ့နိုင်ငံလို့မမြင်အောင်သူကလှုပ်ဖို့လိုပါတယ်ဘယ်လိုလှုပ်ဖို့အတွက်အင်းကြီးနိုင်ငံတွေနဲ့ပြည်လည်အောင်ဆက်ဆံရမယ်ဆိုတာဒီတရုတ်ကြီးခေါင်းဆောင်ကြီးဒိန်းဆော့ပင်ကစော်ရီးကြီးကလမ်းစဉ်ဆားခဲ့တာပေါ့အဲ့လမ်းစဉ်ကဘာလဲဆိုတော့ဒီတောင်နဲ့ပဲဝက်လမ်းစဉ်မျိုးပေါ့လေကို့မှာအားရှိတာကို့မှာဟလာဒီဆွမ်းအားရှိတာကိုမသိစေနဲ့မမြင်စေနဲ့အဲ့လိုသူများတွေမတိမမြင်တဲ့အချိန်မှာစစ်တေဆုစီလေးကိုလှုပ်ချင်အောင်ပြင်းပြအောင်လှုပ်ဆွဲတဲ့ဘောဟာမျိုးသူကဆားခဲ့တာပါအဲ့ဒီဒီရက်သက်နဲ့ဒီအာဆီယံနိုင်ငံတွေအာရှနိုင်ငံတွေကိုသူကပို့ပြီးတော့ဒီလိုကော်မန်ဒါဒီဟိုအားလုံးလက်ခံနိုင်အောင်သူကအန်ဒီယံမရှိဘဲနဲ့ဟလာအများလက်ခံနိုင်တဲ့ဟလာအင်အားကြီးနိုင်ငံဖြစ်ပါရဲ့ဆိုတော့သူကပြကျင်တာပါအခုပြင်ကျွန်တော်ဒီအာဆီယံဒီ1990ခုနှစ်မှာဒီအတွက်တည်းနောက်ပိုင်းမှာစေယုကပို့ပြီးတော့အာဆီယံနဲ့နီးနီးကဲဆက်ဆံပါတယ်မြန်မာပြည်ကဆက်ဆံတဲ့အခါမှာဒီသဘောထားပါပဲမြန်မာပြည်ကိုသိဖြားပြီးရင်အင်ဂျင်နိုင်ငံတွေကစေယုဟာဟလာဒီအန်ဒီယရှိတဲ့နိုင်ငံအနိုင်ကျတဲ့နိုင်ငံစီးပိုးတဲ့နိုင်ငံတို့ညင်တာကိုသူကအမြင်မခံချင်ပါဘူးဒါလည်းစေယုနိုင်ငံရဲ့ပြီးမားတဲ့မဟာဗျူဟာအကွက်တရားတစ်ခုပါနောက်ဆုံးတစ်ခုကတော့သူ့ရဲ့အင်ဂျင်နိုင်ငံထဲမှာစေယုကိုရင်ကလည်းဟလာအာနာရှင်တစ်ပိုင်းနိုင်ငံဖြစ်တဲ့အခါကျတော့သူ့ရဲ့အင်ဂျင်နိုင်ငံမှာအနောက်တိုင်းပုံစံဒီမိုကရေစီကိုမြင်ကြမှာဘူးဒါကလည်းတရုတ်အတွက်အဓိကကြားတဲ့အချက်တစ်ခုပါနောက်တစ်ခုကတရုတ်နိုင်ငံအနေနဲ့ကသူကဒီစီရင်ရေးကိုတိတ်ဆောင်ပေးတဲ့အခါကျတော့ဒီအတိုက်ခံတွေကဒီဆိုင်းပြီးအောင်ဆိုင်းပြီးကိုပေါ့လေဒီမြန်မာနိုင်ငံကိုစီရင်အောင်ထိန်းထားနိုင်မလားဆိုတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်တရုတ်ကတင်ရရှိပါတယ်ဒါကြောင့်မို့တရုတ်ကလက်ရှိစစ်တပ်ကသာပို့ပြီးတော့မြန်တိုင်းပြည်ကိုစီရင်အောင်ထိန်းထားနိုင်မလားဆိုပြီးတော့သူကဒီသဘောထားမျိုးနဲ့မြန်မာစစ်အစိုးရကိုအင်တာနက်ပြည်ရည်မပေးတာဖြစ်ပါတယ်ထုတ်မယ်ဆိုရင်ဒီစီဝါရေးမဟာယူဟာကျိုးစီဝါရေးတခါဒီအန်ဒီယေကင်းကင်းနဲ့တရုတ်ဟာဟလာဒီချင်းချောင်းမရှိဘဲနဲ့ပြီးထွားနေတယ်ဆိုတာကိုဒေသရင်းမှာမြန်လာအောင်ဖန်တီးနေတဲ့ဒီတုံ့ပြန်ရတာဒီနောက်တိုင်းပုံစံဒီမိုကရေစီကိုအင်ဂျင်နီယာမှာမမြင်ခြင်းတဲ့သဘောထားအဲ့သဘောထားသုံးခုကြောင့်အဓိကပေါ့လေတရုတ်ဟာဒီမှာပြင်းပြပတ်သက်လို့ရှိရင်တစ်ခါတော့အခုဂျိုးတီမော်ရာကိုအလွန်ကျွန်းသုံးတယ်လို့မြင်ပါတယ်ဒါပေမဲ့အဲ့ဒီသဘောထားတွေဟာမတားခင်ပေါ့လေသူပြင်2004ခုနှစ်မှာပိုင်းရစပြီးတော့
ကျောင်းလဲလာတော့ကျွန်တော်တွေ့နေရရှိပါတယ်ဟုတ်ကဲ့အဲ့တော့ဒီအကျိုးအစိုးရကမြန်မာစစ်အစိုးရနဲ့ဆက်ဆံနေနေရမှာသူတို့ရဲ့အကျိုးစီးပွားကိုသူတို့အဓိကထားပြီးတော့ကြည့်ပြီးလုပ်နေရစွာလည်းပဲတော်တော်များများကတော့ကျွန်တော်တို့ဟိုပြောနေနေကြတာပဲလေအဲ့တော့ဒီတရုတ်စိုးရရဲ့လုပ်နည်းလုပ်ငန်းနဲ့ပတ်သက်ပြီးတော့ကိုအောင်ကျော်စောအနေနဲ့ရောဘယ်လိုမြင်လဲခင်ဗျဒီတရုတ်နယ်စပ်မှာနေပြီးတ ဒီမှာနိုင်ငံမှာရှိနေတဲ့တရားစာရပစ္စည်းမျိုးစုံကို ญาณในตะเวกုံลงที่ซีนงตะตะตาตาเนี่ยตะยุกုံเนี่ยญาอยู่ပြီးတော့သူတို့อ่ะတစ်ဖက်မှာပြန်ပြီးတော့ဟိုစအตาကြီးเนี่ยရောင်းနိုင်တဲ့အတွက်ကြောင့်သူတို့အတွက်အများကြီးပဲအကျိုးစီးပွားဖြစ်ကြတယ်အခုတကကဒီတဘာဝတန်းွေဆိုတဲ့ကိစ္စမှာလည်းပဲသူတို့ဒေါ်လာ
3မြန်မာဆေဆိုးရအနေနဲ့ကတည်တည်ရင်းနဲ့ပဲငြင်းခံနေတာလားဟုတ်လားဘယ်လိုကြောင့်မလို့ဒီလောက်တောင်လိုက်ရောနေတာလဲဆိုတာလေကျွန်တော်တို့သုံးသပ်ကြည့်နေတဲ့ခင်ဗျအဲ့တော့ကွန်မင်းစင်အဲ့ဒီအကြောင်းဟုတ်ကဲ့ခင်ဗျဒီမြန်မာဆေဆိုးရနေရတဲ့ခုမှနေပြောဆိုမကြည့်တာမဟုတ်ပါဘူးကြည့်ပါတယ်မြန်မာဆေဆိုးရကငွေတွေကလည်းတရုတ်နဲ့ပတ်သက်ရင်ဒီမှာစစ်တပ်မှာတရုတ်ကိုငြင်းခံတာများရ တွေ့ရခါမှာဟာသူပြောပါရဲ့ကျွန်တော်တို့ကအမေရိကန်ကအရေးယူထားလို့တရုတ်နဲ့ဆက်ဆံနေရတာဆက်ဆံခြင်းလို့မဟုတ်ဘူးဆိုတော့ကျွန်တော်ပြောပါတယ်ဒါကဒီအထောက်အထားနဲ့ရှိတဲ့ကိစ္စတွေပါတို့ဒီမြန်မာစစ်ကိုယ်တွေကတရုတ်ကိုအများအားဖြင့်ဆန္ဒရရှိရမယုံဘူးဒါပေမဲ့ကဒီတရုတ်ကိုအားကိုးရတယ်ဆိုတာကျွန်တော်ဒီအဲ့လိုပြောတဲ့ default ပေါ့ဗျာဟိုရွေးချယ်တာတက်ဆိုင်ရွေးစရာမရှိလို့လည်းလက်ခံလာရတဲ့အနေအထားမျိုးဖြစ်ပါတယ်ဒါကြောင့်မြန်မာစစ်တပ်ဟာ1990နှစ်လယ်ပိုင်းလောက်အဲဒီ90ခုနှစ်ပြည့်ရဲ့ဒီအလယ်ပိုင်းလောက်ပေါ့94 95လောက်ကစပြီးတော့ဒီစီးပွားရေးနဲ့ဒီခုနပြောတဲ့ဒီစစ်ဖက်ရေးရတယ်ဆိုတာတရုတ်ကိုအားကိုးရတာကိုရှော့ဖို့သူတို့ကြိုးစားပါတယ်မသူတို့မရှော့နိုင်တာသူတို့ကမလွန်ဆန်နိုင်တာကဘာလဲဆိုတော့နိုင်ငံကြီးနဲ့တန်တန်ငင်းတမန်ငင်းကိစ္စတွေမှာတရုတ်ကိုအားကိုးရတာတော့သူလျှော့လို့မရပါဘူးဓမ္မပိယအဓိကပြဿနာကဘာဖြစ်နေလဲဆိုတော့တရုတ်ကိုအားကိုးတာကိုဟာဒီတန်ငင်းတမန်ငင်းမှာမလျှော့နိုင်ဘူးဆိုတော့ကသူတကယ်ဒီကုလသမဂ္ဂလွန်လွန်ရေးကောင်စီလိုကိစ္စမျိုးမှာတရုတ်ရဲ့အခန့်ကဏ္ဍကအင်မတန်ကြီးပါပါတယ်ဒါကြောင့်မို့ဒီတရုတ်ဟာဟာဓမ္မပိနဲ့ပတ်သက်ရင်တစ်ဖက်ဆောင်နေအကျိုးစီးပွားရရနေတယ်ဆိုတော့ဓမ္မစစ်ဘုရင်မတည်ဘူးမဟုတ်ပါဘူးကြည့်ပါတယ်ဒါပေမဲ့ပြဿနာကလက်တွေ့ရုပ်ဘဝအနေထားရမလွန်ဆန်နိုင်တဲ့သဘောဖြစ်ပါတယ်အဲ့အရေးကြီးတဲ့ဒီနေရာမှာတခုကျွန်တော်ထောက်ပြချင်တာကကျွန်တော်တို့ညီမမြင်နေသလိုမြန်မာပြည်သူတွေမြင်နေသလိုတော့မြန်မာစစ်ကောင်းဆောင်တွေအရင်ကမမြင်ပါဘူး။ကျွန်တော်တို့ကမြင်တဲ့အခါမှာတိုင်းပြည်ရဲ့ကျိုးစီးပွားတိုင်းပြည်ပြည်သူတွေရဲ့အနာဂတ်အလားအလာတွေကိုတွက်ချက်ပြီးကျွန်တော်တို့တနင်္လာနေ့တွက်ချက်ပြီးတော့ပေါ့လေကျွန်တော်တို့စူးစမ်းပြီးတော့ကျွန်တော်ရှင်းပြတယ်ဟဲ့လားနားလည်အောင်အားထုတ်ပါတယ်။မြန်မာစစ်ကိုယ်တွေကကြီးတဲ့အခါမှာတော့သူတို့အာဏာတည်ငြိမ်ရအဓိကစတဲ့အခါကျတော့တခါတလေဆိုရင်ဘုံကျုံမကြီးတန်းရွှေကဘာပြောတယ်လဲဆိုတော့ငါကဘာလို့မှမလိုအပ်ဘူးငါ့ကိုအားလုံးကလိုနေကြတယ်ဟလားတရုတ်ဆိုလည်းငါ့ကိုလိုအပ်တယ်ဘာကြောင့်လဲသဘာဝတောင်းဝေးလိုချင်လို့ဒါဒီစင်လေထွက်ပေါက်လိုချင်လို့သူမြင်တာကဘယ်လိုမြင်လဲဆိုတော့သူရဲ့အာဏာကြီးနေပုံမှာစေခံပြီးစဉ်းစားတဲ့အခါကျတော့အခါခတ်သိမ်းတော့တရုတ်ကငါတို့အားကိုးနေရတယ်လို့မမြင်ပါဘူးတခါလေကျန်သူမြင်တာတရုတ်ကတော့ငါတို့ကိုပြန်အားကိုးနေရတယ်ဆိုတဲ့အမြင်မျိုးနဲ့သူမှရှိပါတယ်အဲ့တော့ဒါကြောင့်မို့အများတိုင်းကျွန်တော်တို့စဉ်းစားပုံအတိုင်းမြန်မာစစ်ကောင်ဆောင်များစဉ်းစားမလို့အဖြစ်အပျက်တို့ရောမရပါဘူ
းဟုတ်ကဲ့အခုအခါမှာတရုတ်ကနေပြီးတော့ဒီပိုက်လိုင်းကိုမြန်မာနိုင်ငံကလားအခါလျက်နေဖြတ်ပြီးတော့ဖောက်ယူမယ်ဆိုတဲ့အခါမှာဒီတရုတ်ဆိုရကလုံခြုံနယ်မြေလုံခြုံမှုကိုသူတို့တော်တော်လေးအခုပြောနေဆိုနေကြတယ်ဆိုတော့ကျွန်တော်တို့သိရတယ်။ဒီတော့ဒီကိုးကနယ်မြေတို့ဝါနယ်မြေတို့ကိုအခြေအနေဘယ်လိုရှိမလဲဆိုတာသူကအများကြီးကြည့်နေတယ်။အဲ့ဒီနယ်မြေတွေမှာမငြိမ်မသက်ဖြစ်မှာကိုလည်းသူတော်တော်ကိုပဲသူကဟလာဟိုစိုးရိမ်ပုံရတယ်။သူပြောထုတ်လည်းပဲပြောထားတာပဲ။ဒါတော့ဒီတရုတ်မြန်မာနယ်စပ်ကအခြေအနေနဲ့ပတ်သက်ပြီးတော့လည်းပဲကွန်ကြော်ဆောင်အနေနဲ့ပြောပြနိုင်မယ်လို့ထင်ပါတယ်ခင်ဗျ။ဟုတ
်ကဲ့။ဟိုကျွန်တော်တို့ကြည့်တွေ့ထားတဲ့ဒီတိုင်းပေါ့ခုတူပေါ့နော်ဒီပိုက်လိုင်းက90 ကီလိုလောက်ရှိတယ်။သူကဓမ္မပီရဲ့မပီနယ်နဲ့မတိုင်းချရတော့ဗျ။အဲ့မှာအဓိကကြားရတာကတော့သူကအဓိကတော့ဒီအနေနဲ့ရှိတဲ့ပြည်သူတွေယူဆနေတာသူဒီကကယူဆနေတာကဒီပုံမှန်နေစားတော့ဒါပေမဲ့ကျွန်တော်တို့အဲ့လိုမဖြစ်ပါဘူးဒီပုံမှန်နေစားမှာရှိတဲ့အခုတည်းရေးတဲ့လာရှုရလို့ဒီကဒီလိုပတ်သက်ပြီးရအောင်တွေ့တမ်းမဲ့ဒီလန်ဒန်အိုင်လန်ဒ်ပြည်မှာရှိတဲ့ကျန်တဲ့အင်အားစုကအဓိကကျောင်းက KIA ရဲ့တပ်မဟာကြီးဖြစ်ပါတယ်ကဲတပ်မှန်ဒီအစ်စ်ပေါ့နော်အဲ့ဒီအဖွဲ့နဲ့ KIA တပ်မှန်ဒီအောက်ဖြစ်တဲ့ KDA ဖွဲ့ဖြစ်ပါတယ် KDA ဖွဲ့ကတော့ဒီမှာအစိုးရအနေကကနေနေတဲ့ဒီပြည်သူ့အဖွဲ့လို့ဖြစ်တဲ့အောက်မှာသူပြအနေနဲ့ကြီးတော့ကြားလေကေတမဟာကြီးကကချီလူရက်ကကချီတပ်မတရားဖြစ်တဲ့အတွက်သူတို့ပြုံးတဲ့အနေစင်ကိုဖြေကြမယ်။ရအမြင်မှလည်းအဲ့ဒီဒါမှတကယ်အဖြစ်ပြောမယ်ဆိုလို့ရှိတော့ဒီတမဟာကြီးကလည်းဒီကျုပ်ပြည်နယ်စပ်မှာဟိုကေနေနဲ့ကျုပ်ပြည်နယ်မှာသူပြည်နယ်စပ်မှာဖြစ်တဲ့တွေ့ဒီအဖွဲ့ကြီးတွေအနေနဲ့ဒီတိုပီရဲ့အကျိုးစီးပွားဟိုကမ္ဘာ့ဆိုအကျိုးစီးပွားမှုတော့တိုပီရဲ့အကျိုးစီးပွားကိုထိခိုက်မိအောင်လုပ်နေတယ်ဆိုတော့မျောလင်းတစ်ချက်ရပါတယ်။အဲ့တော့ဒါနဲ့ပတ်သက်လို့ဒီအဓိကဆုံးဖြစ်တဲ့ဒီပုံမှန်နယ်စပ်ဒေသမှာရှိတဲ့ဒီလူကြီးကအခြားအနေရှိတဲ့ကိစ္စတွေရှိနေကိုကောင်ကလည်းအဝေးကြီးရ ပဲလေနေရတယ်။ဒါကဝါဆိုပြီးဝေးပါလေ။ဒါကြောင့်တော့လည်းနည်းနည်းတော့ဒီအရာတူတူပတ်သက်တာဖြစ်ချင်။နောက်တစ်ခုကဘာအချိုးအနေနဲ့ဒီရာချိုးနဲ့ဒီပတ်တိုက်ကြမှာတိမ့်ဒီမှာဆက်ကစားချက်ချောက်ကြဖွဲ့ထားတယ်။ဘုရားကနေပြီးဘက်ကကြီးအရင်ပြုတ်ပြီးတော့ဒီကဘက်ကမှလည်းပေါင်ခဲ့တယ်အော်ဒီကမှလည်းသူအတိအကျချင်းမှာသူဒီနေ့ထမ်းတက်ခဲ့တယ်မှာတူပါတယ်သူကနီးသူ့ဒီဗီလာမျိုးတွေလည်းပြည့်ကြရတယ်ပြည့်တယ်တပ်ဖို့ဖြစ်တယ်အဲ့တော့အဲ့တပ်ဖို့ကအခုကျွန်တော်တို့အခုကြားရပြည့်ရတယ်အဲ့ဒါအဲ့တမှာသူဒီပိုင်တိုင်းရဲ့လာရှိုးနဲ့ဒီပြည့်ကြတဲ့ဒီသူကလမ်းကြောင်းကိုတောင်းယူအဲ့လိုကျွန်တော်ကြားတယ်အတိကတော့ဒီအနေနဲ့ဆိုရင်ဘယ်လိုဖြစ်ကံဖြစ်မှာတော့ကျွန်တော်ဒီသူတို့ပြလာတော့စခိုင်းပြည်နယ်ကသူတို့ဒီနဲ့စခိုင်းတိုင်းတွေကသူတို့ကျွန်တော်ဒီပိုင်လိုင်းနဲ့ပတ်သက်လို့သူတို့မတိသေးတာတပြီလောကသူတို့ဒီပိုင်လိုင်းကိုဆက်ပြီးကောက်ွက်တယ်ဆိုတော့ဒီနေ့ပြောတာတိတယ်အမတပြီလောကအကုန်ဆန့်ကျင်ပါလေကျွန်တော်မြင်တာတော့တာဝန်ရရှိတယ်ဒီပိုင်လိုင်းအောင်မြင်သွားလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့အဖို့တန်တဲ့တောင်းကြတာအားလုံးကဆရာတို့တိုင်းပြည်ကရပ်ပြီးရတဲ့မရပဲနဲ့ဘာမှစီစိုးရရဲ့စစ်ပူရဲ့စီမီးလေတိုးပြီးတော့မှမဖြစ်။အခုကျွန်တော်ရခိုင်ပြည်နယ်သားတွေရောလက်စခိုင်းသားတွေရောမလေးသားတွေပါ။နော်ရှမ်းပြည်နယ်မြောက်ပိုင်းသားတွေအပါပေါ့။ကျွန်တော်ကဒီပြည်လုံးကဒီပိုင်လိုင်းကကျွန်တော်တို့ရဲ့နာခိုင်ရဲ့အတူတူတွေကိုဖောက်သွားနိုင်တယ်ဆိုတာကိုဒီပေါ်ပေါ်ပြောပါရစေ
။ဟုတ်ပါရဲ့။ကျွန်တော်တို့လည်းအခုဒီမှာကြားနေသိနေရတာဒီတိုင်းပဲလေ။အရင်တော့ကျွန်တော်တို့လောပိတမှာရေအားဖြည့်စစ်တက်လုပ်တယ်။ပြီးတော့ကဒီကရားပြည်နယ်ကရင်ကြီးတွေရဲ့လူမျိုးတွေမှာဟလာမစီပြောင်းနိုင်တယ်ပဲဆက်ပြီးစခန်းသွားနေတယ်သူတို့မှာလျှက်စစ်မီသူတို့နေအတွက်ပြီးတော့လျှက်စစ်မီရဲ့အကျိုးကိုမခံစားရဘူးအခုတခါကချင်းပြည်နယ်မှာတခါရေအားလျှက်စစ်လုပ်မယ်ဆိုတော့ဒီဒုက္ခဒုက္ခတွေအများကြီးကြုံရတွေ့ရမယ်အဲ့ဒါအပြင်ကိုပဲထွက်လာတဲ့အကျိုးများကအကုန်လုံးတရုတ်ပြည်ပဲယူသွားမယ်ဆိုတော့ဒါကြောင့်မကျေနပ်ကြတာရခိုင်ပြည်နယ်ဘက်ကလည်းဒီစကားမျိုးပဲကျွန်တော်တို့ကြားနေကြတယ်ဆိုတော့ဒီပိုင်လောင်းကြီးလုပ်မယ်ဆိုတဲ့နေရာမှာခုနကကောင်ကျော်စောပြောသလိုပဲလုံခြုံမှုအတွက်ကတတော်ကိုစဉ်းစားမယ်ချက်ဖြစ်နေတာပေါ့လေကောင်နိုင်ရောပြောအောင်ခဲ့ဒီတရုတ်ကလာပြီးတော့အခုဖက်ဆက်လုပ်ငန်းတွေလာလုပ်ကင်တဲ့နေရာမှာဒီလုံခြုံမှုအခြေအနေအတွက်ကိုဘယ်လိုအာမခံချက်မျိုးသူတို့ကမျှော်မှန်းနေကြမလဲအ
ဲဒီတရုတ်ကတော့သူကတော့ဒီအစိုးရနဲ့ဆက်ဆံမယ်လက်နက်ကင်ဖွဲ့စည်းပြီးနိုင်ငံရေးဖွဲ့စည်းနဲ့ဆက်ဆံမယ်အဲ့ဒီပုံမှာလုံခြုံရေးကိုတည်ဆောက်ဖို့သူစဉ်းစားပုံရပါတယ်ဘာမဲ့အခုကပါကြီးကပြောင်းလာနေတယ်ပြောင်းလာနေဆိုအဖွဲ့စည်းတွေကိုနိုင်ကိုကသူတို့လူတွေသူတို့ကိုထိန်းချုပ်နိုင်တာတဲ့ဟုတ်အဖွဲ့တင်းတင်းတင်းရဲ့လှုပ်ရှားမှုတွေရှိတာဆိုဒီပိုင်လိုင်းရဲ့လုံခြုံမှုအမှန်တကယ်စဉ်းစားကြည့်မယ်ဆိုတော့ဟိုလုံလုံချုံချုံရှိနိုင်တယ်လို့ပြောရခက်ပါတယ်ဆိုတော့ပိုင်လိုင်းကအခုကတော့ဗမာပြည်ကတော့တန်းဝေးနေမှာကသူတို့ဒီရုပ်ပဲအရှိတယ်ပိုင်းတော့ပါလာမယ်ချင်းနံတော့တဘာဝတတ်မှုရောသူကအဲ့ရပြည့်ပြည့်ဖြတ်တယ်မှာဖြတ်တယ်မှာဆိုသူတို့တည်းတော်ကြီးရေးကြည့်တယ
်ဟုတ်ကဲ
့ရေးကြည့်ရင်မြန်မာတစ်ဖက်ကလည်းဒီမြန်မာအခြေခံလူစုကဒီအထူးသဖြင့် solution တော့ဒီစက်စစ်မြန်မာကတော်တော်ကြီးကိုစူးစူးဝါးဝါးဖြစ်နေတာဒီဟာကြီးကိုမရတဲ့အခြေအနေမှာသူတို့တွေအထူးခိုက်ခံရပြီးတော့ဒီသူတို့တွေဒီအတရားကယူသွားမယ်ဆိုတဲ့ပုံမှာတော့ရေးရှိမှဆိုရင်ပြရှိတယ်ဒီယာကြီးရဲ့လုံခြုံမှုကမရေရာလာဘူးလို့ကျွန်တော်အလို့မြင်ပါဆင်းတ
ာဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ခုပြောခဲ့ကြတာပေါ့လေဒီကုံသွဲရေးစီးပွားရေးပေါ့နောက်တစ်ခါဒီနေမီလုံခြုံရေးနဲ့ပတ်သက်ပြီးကျွန်တော်တို့အခုပြောလာခဲ့ကြတယ်အဲဒါအပြင်ကိုပဲနော်နိုင်ငံရေးကဏ္ဍမှာကြတော့လည်းပဲဒီတရုတ်အစိုးရကဒီကုလသမဂ္ဂတို့နော်နိုင်ငံတကာဒီဇက်ခုံတွေပေါ်မှာဆိုလို့ရှိရင်အမြဲတမ်းမြန်မာအစိုးရဘာပဲလုပ်လို့မြန်မာအစိုးရကိုသူများတွေဝေဖန်လို့ရှိရင်အမြဲတမ်းပဲသူကအကာအကွယ်ပေးနေခဲ့တယ်အဲ့ဒီကိစ္စကောနောင်ရှေ့ပြီးဆက်ပြီးတော့ဒီလိုပဲသွားနေမလားတရုတ်ဆိုရတဲ့သဘောထားပြောင်းလဲဖို့အလားအလာမရှိနိုင်ဘူးလားဆိုတာလည်းကျွန်တော်တို့စဉ်းစားကြည့်ပါလားခင်ဗျာကိုမင်းစင်ပြောနိုင်မလားအဲ့
ဒါဟုတ်ကဲ့ခင်ဗျာဒီကျွန်တော်ကတော့ပြောခဲ့ရတယ်ပေါ့လေတရုတ်ဆိုရကဒီလက်ငင်းရေတူကြီးတဲ့ဒီကိုကျိုးကြီးကမူဝါဒဟာ2004ခုနှစ်နောက်ပိုင်းပေါ့သူကပြုတ်ခင်းညွန့်ကိုဒီမြန်မာစစ်တပ်ကယာရုကဖယ်ရှားပြီးတဲ့နောက်ပိုင်းမှာသုံးတရားအပြောင်းလဲရောရှိလာတွေ့ရပါတယ်အဲသူတစ်ခင်းဒီဘာနဲ့ပတ်သက်လဲဆိုတော့ဒီနံပါတ်1ကတော့ဒီမြန်မာနိုင်ငံထဲမှာဒီနိုင်ငံရေးရအလှူရှားမှုတွေရှိလာတဲ့အခါတိုင်းနိုင်ငံရေးရအပြောင်းအလဲရှိလာတဲ့အခါတိုင်းမှာတရုတ်အနေနဲ့ကဘာလို့လို့ဘာခံရမှမသိရနေဆုံးဖြစ်တတ်ပါတယ်ဥပမာဆိုတော့1988ခုနှစ်တုန်းကလည်းကျွန်တော်စင်ဟွာသတင်းတွေကိုလေ့လာကြည့်တဲ့အခါမှာဒီသတင်းတွေကဖြစ်နေတဲ့အလှူရှားမှုတွေကို88လှူရှားမှုတွေကိုထောက်ခံခဲ့တယ်အနာလဲသိနေကောပြုံးဆိုဘာလို့လဲမသိဘဲဖြစ်ပြီးတော့မှနောက်မှအနာလဲဆိုတော့ထောက်ခံတဲ့ဘက်ကိုပြောင်းသွားတာမျိုးတွေ့ရပါတယ်အခါ90ရွေးကောက်ပွဲတုန်းကလည်းအလားတူပါပဲ90ရွေးကောက်ပွဲမှာရွေးကောက်ပွဲပြီးပြီးစဉ်ပြည်ထောင်စုကြီးကရန် NLD ကိုသွားပြီးတော့လာထောက်ခံတယ်လာအားပေးတယ်ဆိုတဲ့သဘောကိုပြောခဲ့ပါတယ်နောက်ကျတဲ့အခါကျတော့တစ်ဆင့်သဘောထားကိုကားငယ်ကွေးပေါ့လေကွေးရတယ်တခါဒီ2009ခုနှစ်လာဒီတန်ဃာရီရဲ့ ပြောရအောင်လို့ရှာမှုမှလည်းအလားတူပါပဲဒီအစိုးရဘက်ကဒီလိုမျိုးမှာနိုင်ငံထဲမှာဟိုအပြောင်းလဲဖြစ်လာတဲ့အခါတိုင်းမှာသူတို့ရဲ့ကိုကြိုးကြည့်မူဝါဒအရချိန်မကိုင်မိနဲ့မကိုင်မိတဲ့နေဖြစ်တတ်ပါတယ်အဲဒါဟာဒါဟိုစိတ်ဝင်စားကြကိစ္စတူပါအခု2010ရွေးကောက်ပွဲလုပ်မယ်ဆိုတော့ဒီတိုင်းရင်းသားဒီကိုကလည်းလက်လက်ထုတ်မယ်တိုင်းရင်းသားတွေကလည်းနေဆက်တုံကြုံရေးကြီးတို့ဒီအဖွဲ့အစည်းနဲ့ကြောင်းမယ်ဆိုတဲ့အခါမှာလည်းဒီအစိုးရဘက်ကဒီလိုပဲသဘောထားဖြစ်ပါတယ်သဘောကတော့ဒီရည်စင်စိကပြီးတော့ရေတို့တိတ်ကြီးတဲ့ဒီနန်းစင်ဟာတကယ်တကယ်မှာဒီစီကအထောက်အကူမဖြစ်ဘူးဆိုတာလို့သဘောပေါက်ပါတယ်သူတို့ဖြင့်ဒီနေဆက်ပြည်နေနေပေါ့လေဒီတိုင်းကဒီသားတွေမှာပြည်နေနေပတ်သက်ရင်မာစီဆိုရဲ့လုပ်ပုံကင်ပုံတွေဟာအလုံးမဖြစ်ဘူးဆိုတာလို့ပြည်တော်တကြမို့ဒီစီအစိုးရရဲ့ကုလူကြီးမူဝါဒမှာကျန်လေသုံးသက်ဖို့အတွက်ဒါအထောက်အကူဖြစ်ပါတယ်နောက်တစ်ခုကျွန်တော်ထောက်ပြချင်တာကဘာလဲဆိုတော့ဒီမာစီအစိုးရရဲ့ဒီခမားရခက်တဲ့အပြုအမူတွေကလည်းပြည်ကိုတော်စိတ်နောက်ဆက်ဖြစ်စေပါတယ်အခုတစ်ဖြတ်ဆိုရင်ဒီနာပိုလျုန်ကင်းငုံဖြုတ်လိုက်တယ်ဖြုတ်ပြီးပြီးချင်းဒီမှာစစ်ကောင်းတော့ဗိုလ်ချုပ်ကြီးဆန်းစွေကအိန္ဒိယကိုသွားတယ်အတရုတ်တပ်ကကျတော့ဒါဘာလုပ်တာလဲအိန္ဒိယကိုသွားရဆိုတော့တရုတ်ကိုအာနာစင်ဝင်စာညှိဖို့လားသူစစ်ပူတာရေးရှိပါတယ်တကယ်မှာတော့ဒီမှာစစ်ကောင်းတော့ဗိုလ်ချုပ်ကြီးဆန်းစွေအိန္ဒိယကိုသွားတာအများစုဗမာအများစုယုံကြည်ကြတာကတော့ဗီရင်ဆရာကသွားခိုင်းလို့ဖြစ်နိုင်တယ်ဟုတ်လားအဲဒီလင်ကောင်ကိုသွားတာဗီရင်ဆရာဗမာစစ်ကောင်းဆောင်ကြီးစဉ်းစားပုံကဒီနိုင်ငံတကာမှာစံချိန်စံညိုးနေတဲ့အမိစဉ်းစားနေတဲ့တိုးတောင်းမီစဉ်းစားတဲ့နိုင်ငံသားကြီးမူဝါဒနဲ့စဉ်းစားတာမဟုတ်ဘဲနဲ့သူ့ရဲ့ logic ပေါ့ဗျာသူယုတ်တိဗေဒနဲ့သူစဉ်းစားနေတယ်ဖြစ်တော့တကယ်မို့တရုတ်တပ်ကနားလည်ရခက်ပါတယ်ဥပမာဆိုတော့အခုမြောက်ကိုရီးယားနဲ့လုပ်တဲ့အနုညူကိစ္စမျိုးရုရှားစီကနေပြောလာ MiG 29လိုဟာမျိုးကိုဝယ်တယ်တရုတ်ကနေလျှော်စင်းနဲ့ရောင်းတဲ့ဒေရင်တွေကိုမဝယ်ဘူးအဲ့လိုမျိုးပေါ့လေမာစီအစိုးရစီကခမန်းရခက်တဲ့အနေထားတွေကလည်းတရုတ်အတွက်စိတ်တော့ကရောက်စီပါတယ်နောက်ဆုံးတစ်ခုကတော့ကျွန်တော်ထင်တာကဒီတရုတ်ကမဘီနဲ့ပတ်သက်နိုင်ငံကမှာစိတ်ခါကြတာတော့ဖြစ်ရပါတယ်သူတို့ချင်းကျွန်တော်တရုတ်အရာရှိသူနဲ့စကားပြောကြည့်တဲ့အခါမှာဟာသူတို့ဒီနိုင်ငံကလှုပ်ရှားမှုတွေမှာဒေါန်ဆန်းစီကတရုတ်ပြည်ရဲ့အကျဉ်းသားဖြစ်နေပြီလို့ပြောတာမျိုးတရုတ်အိုလံပစ်ကိုမဘီကြောင့်တပိဟောက်ကိုအဆုံးဆိုတာတွေ့သူချားတဲ့အခါမှာစိတ်နှောက်ရအကျဉ်းဖြစ်ပါတယ်ဒီနိုင်ငံကမှာတရုတ်ကတိတ်ခါရှိနေတဲ့အချိန်မှာမဘီကတရုတ်အတွက်တိတ်ခါကြားစရာဝင်တော့ဝင်ဖို့ဖြစ်နေတာကိုလည်းတရုတ်ကမလိုတာပါဘူးဒါရင်းစားတွေကိုထောက်မယ်ဆိုရင်တရုတ်တပ်ကတော့ဒီသူ့ရဲ့ကိုကြိုးကြည့်မူဝါဒကိုမပြောင်းတော့မှကျန်သုံးသက်ဖို့အတွက်စဉ်းစားကြရည်အများကြီးဖြစ်နေကျွန်တော်တွေ့ရပါတယ်။အဲ့ဒါအထောက်အထားကျူလေးရှိအောင်တွေ့ရမယ်
။ဟုတ်ကဲ့ခင်ဗျာ။ကိုအောင်ကျော်ဆိုတော့ပြောပါအောင်။
ဒီနေ့နိုင်ငံတကာစာနဲ့တွေ့ရင်ဒီပြည်ဝါဒဟိုလက်ခံထားတဲ့အထောက်အပံ့တွေများလေဒါသူပြည်တွင်းအချုပ်မှုအတွက်ဒီစနစ်တစ်ခုအနေနဲ့ခြံကြရမှာတကယ်တမ်းပဲဒီပြည်ဝါဒအနေနဲ့ဒီဘာမှအဓိကလက်ခံထားခြင်းရှိတယ်လို့ဒီကုလပတ်ဒီနဲ့ပြီးတော့နိုင်ငံတော်ကလူဝချက်ဖြစ်တဲ့စီးပွားရေးအရာတော့ဒီငန်းနေနဲ့ပတ်သက်ရင်အတတ်ပြည့်အတိုင်းပြည့်တဲ့ကွန်ပျူတာတွေဘုနမော်ရီယာပေါ်ပြီးချပြမှာလည်းအပေါ်လိုတီအတိုင်းကျေတုံးတာလည်းနိုင်ငံတော်ဖြစ်တယ်အဲ့တော့နိုင်ငံတော်ပေါ်စီရဲ့ဘုနမော်ရီယာပေါ်စီကချက်ပြီးထောက်မှတ်ဖြစ်တယ်ဘာလို့ဒီနေ့ကူကနေ့စဉ်တိုးတူပါပဲဒီနေ့တိုးပြီးရဲ့ပေါ်လိုတီကနော်ဆိုတော့ကျွန်တော်ပြောင်းလဲနိုင်မယ်လို့ကျွန်တော်မထင်ဘူးဒါပေမဲ့ဆွဲကျင်နေလို့တော့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်အနေနဲ့တော့ကိုတိုင်းပြည်ကိစ္စကိုလို့ကြားဖို့ပဲတိုးပြီးရဲ့ဘာမှပြောလဲလို့မရဘူးဒါပေမဲ့ကျွန်တော်တို့လုပ်နိုင်တာသူပြောပြည်များကအမေရိကန်ပြည်များကဲ့သို့နိုင်ငံရဲ့လို့ကြားတဲ့တော့ဒီပို့တဲ့နိုင်ငံဒီဒီကမ်ဟုတ်တယ်ဒီဒီပြည်တွေဟုတ်တယ်ကျွန်တော်တို့ကအမေရိကန်ကဒီနိုင်ငံထိုက်တဲ့ခါမှာကန့်ကွက်တဲ့အမေရိကန်ပြည်တွေအကောင်တွေတောင်ကန့်ကွက်တဲ့အမေရိကန်ပြည်တွေကိုကျွန်တော်တို့မျှော်လင့်လို့ရ
တယ်။ဒါမျိုးကတော့မဖြစ်နိုင်ပါဘူး။ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဒီလိုရှိပါနဲ့သူတက်နေတဲ့အတွက်ပြောပြည်များအလိုတိုင်းလုပ်တည်ပြောကမ္ဘာပြည်ဆိုင်ရာဘဝတူပြည်ပေါ်လစ်စီအရဆိုလို့ရှိရင်တူပြည်များတူပြည်ကြီးများအလိုချပါဗျာလုပ်ပေးသူတော့ဖြစ်တယ်ဒါမို့ဒီနေ့ကမ္ဘာပြည်ရဲ့အခြေအနေဒီလိုတည်းတူပြည်ရဲ့အခြေခံကတော့လုံးဝမဟုတ်ပါဘူ
းဟုတ်ကဲ့
ဒီသူကဆက်လက်ထောက်ခံပြီးထောက်ခံတယ်ပါဖြစ်ပါလေ
အခုဒီတရုတ်ဝန်ကြီးချုပ်လာသွားပြီးတဲ့နောက်သတင်းစာရေးမှာရေးကြတာလည်းပဲဒီနှစ်နိုင်ငံဆက်ဆံရေးကဝန်ကြီးချုပ်ဝန်ကြားဘူရဲ့ခရီးစဉ်ကြောင့်မလို့ပုံမိုပြီးတော့ခိုင်မြဲသွားပြီလို့တော့သူတို့ရေးစားကြတာပဲလေကိုအောင်နိုင်ရောပဲလို့မြင်လဲခင်ဗျ
တရုတ်ကတော့မြန်မာပြည်ပေါ်မှာသူကျိုးစီးပွားပေါ်မှာခြေခံပြီးတော့ဆက်ပြီးတော့ဆက်ဆံသွားမှာပဲဆိုတော့မြန်မာပြည်ဘက်ကရောဘလို့ရှင်နေရှိလဲဆိုတော့ကြတော့မြန်မာပြည်ဘက်ကလည်းတရုတ်နဲ့မှမဆက်ဆံရင်သူ့ကိုကူညီပံ့ပိုးမဲ့လူကမရှိဘူးဆိုတဲ့အနေအထားမျိုးမှာဟုတ်မြန်မာစစ်အစိုးရဆက်ရှိနေဟုံးမယ်ဆိုရင်တော့တရုတ်နှစ်နိုင်ငံဆက်ဆံရတော့သူခုနကတင်းလာရေးထားသလိုပဲဆက်ပြီးတော့တိုးတက်လာဖို့ရှိတာပေါ့နော်ဆိုတော့တစ်ဖက်ကတော့တရုတ်အစိုးရကသိုးရိမ်တာလေးတွေရှိရှိတဲ့အခါပါလေဆိုလို့ရှိမှဒီတစ်ခုခုဖြစ်တိုင်းမှာဒီ2005ရေးချင်းဖြစ်တဲ့ဟာတို့တရုတ်အိုလံပစ်လုပ်တဲ့ခါတို့ဒီဗမာအဖွဲ့ကြီးတွေကအဲ့ဒီဟာတွေမှာနှောက်ယှက်ဖြစ်နေတာမြန်မာပြည်ကြောင့်သူတို့အတွက်နှောက်ယှက်ဖြစ်မလားမြန်မာနိုင်ငံထဲမှာနေထိုင်နေတဲ့တရုတ်တွေနဲ့တရုတ်တွေရဲ့အကျိုးစီးပွားကိုထိခိုက်မလားအဲ့လိုမျိုးတွေ
ပုံမှာဆိုရင်သိတယ်အမြဲရှိတာကိုတွေ့ရတာပေါ့နော်အဲ့ဒီဟာတွေကိုမထိခိုက်ဘူးအဲ့ဒီဟာတွေထိခိုက်ပြအကြောင်းမရှိဘူးဆိုလို့ရှိရင်တော့ဗတိယမြန်မာဆက်ဆံရေးကတော့ဒီအစိုးရတွေဆက်ရှိနေတော့ဆက်ပြီးတော့အားကောင်းနေဦးမယ်လို့ကျွန်တော်ကထင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒီအစိုးရတွေဆက်ပြီးတော့ရှိမလားဆိုတာကတော့အခုမြင်နေတွေ့နေရတဲ့အခင်းချင်းတွေအရာဆိုလို့ရှိရင်တော့ဒီလာမယ့်ရွေးကောက်ပွဲမှာလည်းပဲအခုလက်ရှိမြန်မာစစ်အစိုးရရဲ့ဩဇာကံတွေပဲပြန်ပြီးတော့အာဏာကိုသူတို့တော်တော်များများထိန်းချုပ်နိုင်မယ့်အနေအထားဆိုတော့ဒီနိုင်ငံဆက်ဆံရေးကတော့အသိတော့ပြောင်းကြရတော့မမြင်ရဘူးပေါ့လေ။ကဲကျွန်တော်ညီကုန်းချုပ်အနေနဲ့ပေါ့လေ။ချုပ်ပြန်ပြီးတော့အချင်းချုပ်ကလေးချုပ်ငုံပြီးတော့ပြောရအောင်။အဲ့တော့ကိုမင်းစင်ဘာများပြောစရာရှိပါလဲ။
ကျွန်တော်ထင်တာကဒီတရုတ်ပြည်ကနေပြီးတော့ရေရှည်မှာပေါ့လေ။ဒီတရုတ်သားတရုတ်သမားတွေပြောတာရှိပါတယ်။ဒီကြီးငင်းကြီးစင်ကြားစီဖွံ့ဖြိုးရေးပေါ့။အဲ့သုံးခုကိုသမားပြည်နဲ့ပတ်သက်ဆက်ဆက်ပြီးတော့ပြောလာနိုင်ပါတယ်။ဒါတိုးတက်မှုတို့ကျွန်တော်မြင်ပါတယ်။ဟိုသမားပြည်မှာကြီးငင်းကြီးစင်ကြားစီဖွံ့ဖြိုးတွေကဆက်ဆက်နေဆိုတော့တရုတ်ကလက်ခံလာတယ်။ဒါပေမဲ့ဒီလိုဖြစ်အောင်လို့တရုတ်ကလည်းအနောက်နိုင်ငံတွေကို sanction လုပ်မှာမဟုတ်ပါဘူး။ဒါပေမဲ့တရုတ်ကမလုပ်လာနိုင်လဲဆိုတော့အာဆီယံလိုဖွဲ့စည်းမျိုး UN လိုဖွဲ့စည်းမျိုးကိုပို့ပြီးတော့လာဟိုလက်ခံလာတာမျိုးသမားပြည်နဲ့ပတ်သက်ရင်အဲ့ဒီဒီပေါ်လေနိုင်ငံတကာအခင်းအစင်အဖွဲ့စည်းတွေရဲ့ဘောင်တွေကနေပြီးတော့သမားပြည်နဲ့ပတ်သက်လာပို့ပြီးတော့လောက်လာတာနိုင်ငံမျိုးရှိနိုင်ပါတယ်။ဒါပေမဲ့ဒီလိုပို့လို့ဖို့ဆိုတော့ကလည်းအာဆီယံတို့ American ပြည်အောင်စုတို့ကိုယ်တိုင်ကတရုတ်ကိုအစ်င့်မြင့်လာခေါင်းဆောင်ပိုင်းကနေပြီးတော့ဟိုတွဲဆောင်ဖြောင်းဖြားနိုင်မှာဖြစ်ပါလိမ့်မယ်။အဲ့လိုဖြောင်းဖြားနိုင်မယ်ဆိုရင်တော့တရုတ်ကဗမာမင်းနဲ့ပတ်သက်ပြီးတော့ညီညာစီတင်ရင်ဖြူရေးဖြစ်ဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေပေါင်းနေတာပို့ပြီးလှုပ်ထားနိုင်လို့ရှိပါတယ်။အဲဒီအဲ့လိုလှုပ်လို့မှအလုံးမဖြစ်ဘူးဆိုရင်လည်းတရုတ်ကစီရင်ဆွဲပေါ်လေးလား status group ပေါ့ဒီပုံနေမြဲကြားနေတဲ့အခြေအနေကိုပဲသူ့ရဲ့ policy ဖြစ်နေဆက်ပြီးတော့ကန့်ကွက်ထားလို့ရှိပါတယ်
။ဟုတ်ကဲ့။ကိုအောင်ကျော်သောခင်ဗျပြောစရာများရှိပါသေးလား။တ
ော့ပြောချင်တာတော့ကျွန်တော်တို့ခေါင်းဆောင်ဖြစ်တဲ့ဒီဒေါ်ဆန်းကြီးကသူဘယ်လောက်ပဲသူ့ပေါ်မှာဒီလိုဒီကြံတဲ့တဘောသားဒီဘလော့ပဲဒုက္ခပြည့်ပြည့်ပြည့်ဘလော့ပဲဘမ္ဘူတီတီခါသာတီချစ်ကစ်ကစ်ပြုတ်ပြီးပေါ်မှာသူတဘောသားချစ်ချစ်မမှန်ကနားထားတယ်ဒါကောင်းတော့ဘလော့နေနဲ့အရင်းအားချင်းနိုင်ငံတစ်ခုပေါ်မှာထားတဲ့တဘောသားပါဒါပေမဲ့ပြုတ်ပြီးကြီးကတော့သူ့ပေါ်တဘောသားမကောင်းပါဘူးပြုတ်ပြီးကြီးသူကပြုတ်ပြီးသူအဆိုးအောင်ပြောတာပါတော့ဒီဒီများမှာတော့စာနာတူကြီးမနေတော့ဘူးတော့သူချင်းပတ်သက်တယ်ဟုတ်ကဲ့အဲ့တော့ဒါမှမဟုတ်ကျွန်တော်တို့အခုဒီနေ့ပြုတ်မှာဆက်ဆံရေးကောင်းကျွန်တော်တို့ကဘယ်တန်ဖိုးမလဲနော်ဒီချေဆိုးရမယ်ဒီဆိုးရရဲ့စခန်းကြီးကောင်းကျွန်တော်တို့မပန်ပိုးနိုင်ပါဘူးကျွန်တော်တို့လုပ်နေတာကဒီဆိုးရမယ်ဒီမှာဒီချေဆိုးရတွေလုတ်ထားတဲ့နော်စီမံကိန်းကြီးစီမံချက်တွေကိုကျွန်တော်တို့ကတိုက်ပြရမှာဖြစ်ပါတယ်ဒါမှလည်းဒီဆိုးရပြည်နဲ့ဒီလူလုံးဝမထောက်ခံတဲ့ဆိုးရဒီဆိုးရကတကယ်ဘာမှလုပ်ကြုံနေနိုင်တာမဟုတ်ဘူးပြည်သူအားလည်းလုပ်နေတာဖြစ်တယ်ပြည်သူတွေလုပ်ရင်ဒါကိုပြည်သူတွေဘက်ကမျက်နှာလက်နိုင်အောင်လုပ်ပြီးရတော့ပြည်ပြီးပဲရှိပါရဲ့ဒါကြောင့်အစိုးရနဲ့ဒီနေ့လုပ်ထားတဲ့ project မှတင်ရအောင်ကျွန်တော်တို့လက်အောင်ဖတ်ကြမှာဖြစ်ပါတယ်ဒါကျွန်တော်တူးချင်းကကျွန်တော်တို့ဒီနေ့ကြားရုံနေတဲ့ဗမာပြည်သူများဖြင့်ဒါဟိုတာကောင်းသမီးကောင်းများရဲ့တမိုင်းရတာကိုတစ်ခုကိုကျွန်တော်တို့ကစားပါတယ်ဒါမှသာလေတေးပါလေသူ့မင်းမင်းမြင်နေဒီနေ့ဗမာပြည်အချောနဲ့ဂျုံလို့မအောင်မြင်ဘူးဒီနေ့ဗမာပြည်သူများနဲ့တကယ်တော့ဗမာပြည်များကိုကိုးစားပြည့်တဲ့လူတွေလက်မှာတောင်းနေသူတို့လုံချင်တဲ့ရင်းရမ်းတဲ့ပြည်ရင်နဲ့အေးချမ်းတဲ့လက်ဆက်ဒေတာကြီးနဲ့ကွန်ပျူတာတက်တဲ့အင်ဂျင်နီယာကြီးငါတို့ကရရှိနေသူတို့တည်းစီးပွားရေးအခွင့်အရေးကိုတည်တည်ငြိမ်ငြိမ်နဲ့မဆွေးရင်မတော်ကမလို့ပြည်ပြည်ငြိမ်ငြိမ်နဲ့သူတို့ဖန်တီးနိုင်မယ်ဆိုတာသဘောပေါက်တယ်ဖြစ်ပါတယ
်ဟုတ်ကဲ့
မနိုင်ငံတော့ပြည်သူများအတွက်တကယ်အကျိုးရှိပါဖြစ်ချင်တယ်ဆိုရင်ကျွန်တော်ပြတ်ပြောတူပါပဲဒီနေ့ကမ္ဘာအစိုးရအစိုးရနဲ့ဒီအစိုးရနဲ့ထုတ်ပြန်ထားတယ်တော့ကမ္ဘာပြည်ထိုင်ရာတော့ပြည်သူတွေရဲ့အသေးနှလုံးတွေပါသွားနိုင်တဲ့ကိစ္စအားလုံးကိုကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့မှာဟိုတရားအရာတောင်းရင်ရကျွန်တော်တို့တမိုင်းလေးတောင်းပြန်နေကျွန်တော်လုပ်ပေးစားရပါမှာဖြစ်ပါလေ
။ဟုတ်ပါခင်ဗျ။အဲ့တော့ကွန်နယ်ရောခင်ဗျညီကုန်းချုပ်ကလေးတို့ဗာမျှပြောစရာရှိပါလေ
။ဟုတ်ကဲ့။ဟိုခြုံပြောရင်တော့တရုတ်ပြည်ကမြန်မာပြည်နဲ့ဆက်ဆံရေးကသူတို့ရဲ့တရုတ်လူမျိုးတွေနဲ့တရုတ်ပြည်ရဲ့စီးပွားရေးလူမျိုးနိုင်ငံရေးစစ်ရေးအကျိုးစီးပွားတွေပေါ့အခြေခံထားတာပေါ့လေ။အဲ့ဒီဟာတွေမထိခိုက်ဘူးမပြတ်သေးဘူးဆိုရင်တော့သူတို့ကဒီမြန်မာပြည်ပေါ်မှာမြန်မာအစိုးရဘက်မှဆက်လက်ထောက်ခံမှုပံ့ပိုးမှုတော့ရှိနေမှာပဲပေါ့။ဆိုရတဲ့ကြတော့ဒီဟာတွေဆက်လက်ပြီးတော့ရှိနေတာ။ဒီသူတို့ကြိုးစီပွားရှိနေတယ်များကျေကတော့ဆက်လက်ပြီးတော့မြန်မာပြည်ဆက်ဆံရေးကပိုပြီးတိုးမြင့်လာနိုင်မယ်လို့ကျွန်တော်လုပ်နေတာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ရတဲ့အချိန်နဲ့ပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီသုံးသက်ချက်တွေသဘောထားတွေနဲ့ပဲကျွန်တော်တို့ဒီစကားဝိုင်းကိုညီကုန်းချုပ်ပြရစေ။အခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းဘတ်ကလီတက်ကတို့ကနိုင်ငံရေးသိပ္ပံပါရဂူဘွဲ့လေ့လာစီဘူးနေတဲ့ဦးမင်းစင်အတအပြင်တရုတ်မြန်မာနယ်စပ်ဒေသကမြန်မာအကြီးလေ့လာသူဦးအောင်ကျော်စောနဲ့ ထိုင်းနိုင်ငံစင်းမဲ့မျိုးကမြန်မာရေးလေလာသူဥအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောပြပါရစေခင်ဗျာတော်တာရှင်အပေါင်းလဲကိုစိတ်နှပြကျမ်းမာရှင်လန်းတော်မူကြပါစေ